ခေါက်တော့တနင်္သာရီတိုင်းပဲရောက်ရင်းနဲ့ဓာတ်တိုင်နေမှာမူရတာဝန်ဖြစ်တဲ့အလင်းရောင်ပေးတဲ့တာဝန်ကိုမထမ်းရဘဲနဲ့ကပတ်တွေနဲ့အမိုက်ပုံးလေးတွေချီပြီးတော့ရက်နေရတဲ့ဓာတ်တိုင်နေအကြောင်းကိုကျွန်တော်ပြောပြချင်တာပါတကယ်တော့လူငယ်တွေနဲ့ဒါဘာဆိုင်လဲလို့ဆိုကြပေမဲ့ဒါအတော်လည်းပတ်သက်တယ်လို့ထင်ပါတယ်ဓာတ်တိုင်ဆိုတာကမူလကလျှက်စစ်ဓာတ်အားကိုတည်ပေးဖို့ပါအဲ့ဒီဟာကလျှက်စစ်ဓာတ်အားတွေကိုမတည်နိုင်မင်းနဲ့အမိုက်ပုံးတွေကိုခါမှချီပြီးတော့ရက်နေရတယ်ဆိုတော့ဘဝမျိုးဟာမူလတာဝန်ပျောက်သွားပြီးတော့ဒါအပိုတာဝန်ထမ်းဆောင်ရတာကကိစ္စမရှိပေမဲ့ဘယ်သူမဆိုမူလအလုပ်ကိုတော့မပြတ်မကွက်လုပ်ရဖို့လိုအပ်တယ်လို့နားလည်တယ်ပေါ့အဲ့ဒီကနေပြီးတော့အဲ့ဒီတင်းသားကြီးတိုင်းမှာရှိတဲ့လူငယ်တွေနဲ့ကျွန်တော်စကားဝိုင်းစားခဲ့တာပါအဓိကကတော့ဗျာသူတို့ကတစ်ဖက်ခြံကိုလှမ်းကြည့်ပြီးတော့ကိုယ့်မျိုးကိုအားမလို့အားမရဖြစ်နေကြတာတွေအများကြီးပါပါတယ်တစ်ဖက်ကထိုင်းနိုင်ငံကိုသူတို့ကြည့်တယ်အဲ့ထိုင်းနိုင်ငံမှာပြည်သူပြည်သားတွေကအဲ့ဒီအခုတော့ဆုံးသွားပြီဖြစ်တဲ့ဒီဘယင်ကြီးကိုပေါ့ဘယင်ဆိုတော့ကျွန်တော်တို့ကနိုင်ရဆန်တယ်လို့တော့သုံးကြတာပေါ့လေအဲ့တော့သူ့အပေါ်မှာထားရှိခဲ့တဲ့တိုင်းပြည်သားတွေရဲ့ယုံကြည်မှုတွေမြတ်တာတွေကိုပြောပြကြတာပါဘာဖြစ်လို့လဲဆိုတော့သူတို့နမူနာတစ်ခုပြောပြတယ်ကကျွန်တော်တို့၃မိန်းနေခစ်တုံးပြီးနဲနှင်မဲဆိုတော့အဲ့မှာ၃မိန်းသမားတွေကပိုင်ရှင်တွေရောရင်မောင်းတဲ့လူတွေရောမိခိုတဲ့မိသားစုတွေရောပေါ့လမ်းပေါ်ကိုသူတို့တောင်းကြီးမှောက်လိုက်သလိုတွန်ကြလာပါတယ်။ဒါပေမဲ့ဗယံပဒါတော့မဟုတ်ဘူး။ဘလို့လဲဆိုတော့သူတို့နန်းတော်စီကိုခြိတက်ကြလာ။အဲ့ဒီတော့ကဗယင်စီကိုပေါ့အာကိုတကြီးနဲ့တိုင်တယ်ဖို့သွားကြတာပေါ့။အဲ့ဒီမှာသူတို့နေနေခံရရင်တော့ဘဝပြတ်ပြီပေါ့ဗျာ။ဒီမျိုးတော်ကြီးမှလည်းခစ်မီအောင်ကလည်းတန်ဋိဌာန်ချပြီးပြီဗျာ။စီမံချက်ကိုပြက်ပြက်သားသားဆွဲပြီးတော့အကောင့်ထဲပေါ်တော့မှာပေါ့။အဲ့လိုဖြစ်နေတဲ့အချိန်မှာနှစ်ဖက်အကျိုးစီးပွားကစန့်ကျင်နေတယ်အဲ့တော့ဒီ၃ဘိန်းအစုတ်ပလုတ်တွေနဲ့အကြီးတန်းနေဆိုတာတော့လူတိုင်းလည်းသိတယ်ဗျဘလို့မှမအဆက်တော့ဘူးအဲ့တော့နေလဲနှင်ရမယ်ပေါ့အဲ့ချိန်မှာထိုင်းဘရင်ကဘာလုပ်လဲလူငယ်တွေကကျွန်တော်ကိုမေးပါတယ်တခုခုတော့လောက်ရမှာပေါ့ဒါကတိုင်းသူပြည်သားတွေရဲ့အပူတော့ကကိုမျက်နှာမလွှဲဘူးဆိုတာကျွန်တော်တို့သိထားတာပဲလေဒီတော့ဇာเจ้าကိုတော့မှန်းလို့ရတယ်လေမဟုတ်ဘူးသူတို့ပြောချင်တာကဘသူအကျိုးစီးပွားကိုဦးစားပေးမလဲလို့မေးချင်တာအော်ဟုတ်ပြီခင်မီတဲ့မြို့တော်အသိကြီးဖြစ်နေတာလားဒီသုံးမင်းနဲ့ပတ်သက်နေတဲ့မိသားစုတွေရဲ့ဘဝတွေကိုလားဘယ်ဟာအကျိုးပေးရမလဲဘယ်ဟာဦးစားပေးရမလဲပေါ့အဲ့တော့နှစ်ခုစလုံးကိုတော့စဉ်းစားစရာပဲနှစ်ဖက်လုံးအဆင်ပြေမဲ့နီးလမ်းမရှိဘူးလားပေါ့ဟုတ်တယ်အဲ့ဒါကိုပြောချင်တာဘယင်ကြီးရဲ့စဉ်းစားချက်ကဘယ်သူ့ကိုဦးစားပေးမယ်ဆိုတာအထက်နှစ်ဖက်လုံးဖြစ်နိုင်တဲ့နီးပြောရရင်တော့ဗျာတတ္တရာနီးပေါ့အဲ့ဒါကိုရှာဖွေတွေ့သွားတဲ့ကိစ္စပါပဲအဲ့တော့ तू ကသုံးမင်းသမားတွေကိုပြောလိုက်တယ်ဗျာမင်းတို့ဟာတွေကိုအခုလိုအဟောင်းအနွမ်းကြီးမတတိစရာကြီးမဖြစ်စေနဲ့ဆိုတဲ့အဓိပ္ပာယ်ပေါ့ဗျာပြောလိုက်တယ်ခင်းနဲ့လျောညီအောင်မွမ်းမံကြဖို့ဂရိတောင်းတယ်ဒါနဲ့ပဲအခုကျွန်တော်တို့မြင်နေရတဲ့တုတ်တုတ်လို့ခေါ်တဲ့တက္ကစီလေးတွေဖြစ်လာတာပေါ့ဟုတ်တယ်အခုဆိုရင် तू ကအသေးရစရာလေးစတိုင်သစ်တစ်မျိုးနဲ့ပေါ့အမြင်ဆန်းနေတာပေါ့နော်လူတွေကအဲ့နေရာရောက်တဲ့ကဘာလက်ကြီးတဲ့တိုင်းဟာတုတ်တုတ်နဲ့စီးတာမစီးတာဘာသာအနည်းဆုံးတော့တွဲပြီးတော့တပ်ပုံရိုက်ကြရတယ်လေအဲ့တော့ကျွန်တော်မျက်စီထဲမှာဒီပြောင်းဆက်ဆက်မျက်နှာလေးနဲ့မြို့ထဲမှာလက်ကနေလက်ကနေနဲ့ပြေးနေတဲ့တုတ်တုတ်ခေါ်တဲ့သုံးမင်းတွေကိုကြည့်ပြီးတော့ဩပြဿနာတစ်ခုကိုဖြေရှင်းနေဆိုတဲ့နေရာမှာဘက်နှစ်ဖက်တည်းရှိလို့အကျိုးစီးပွားနှစ်ခုတည်းဖြစ်တယ်တစ်ခုမဟုတ်တစ်ခုကိုရွေးရမယ်ဆိုတာအမြဲတမ်းမမှန်ပါလားတခါတည်းရမှာဂျားအဖြစ်ဖြစ်တဲ့နှစ်ဖက်လုံးနိုင်ရမယ်ပေါ့လေခုခေတ်စကားပြောရင်တော့ဝင်းဝင်းလို့ပြောကြတဲ့ဟာပေါ့လေဒါတွေကိုဟိုတုန်းကတည်းကပေါ့ဒီစကားတွေခင်မစားခင်ကတည်းကထိုင်းပြင်ကကျွန်တော်ထင်ပါတယ်ဒါ1980ကျော်ဝင်းကျင်လောက်ကပါအဲ့ဒီကတည်းကသူတော်တော်ကိုကြောင်းကြောင်းကျင်ကျင်ကင်တွယ်နိုင်ခဲ့တယ်ပေါ့ဒါကိုကျွန်တော်တွေ့ရပါတယ်နောက်တစ်ခါလဲဒီလိုပါပဲမြမသမိုင်းမှာတွဲရေးခွဲရေးခစ်တုံးကလည်းအိန္ဒိယနဲ့တွဲမှလားခွဲထွက်မှလားဒီနှစ်ခုကိုပဲထိုင်ရင်းနေတဲ့အချိန်မှာကျောင်းသားခေါင်းဆောင်ပေါ့လေအဲ့ဒီတော့တက္ကသိုလ်မှာဆရာလဲလုံနေတဲ့ကိုပါကောင်းကပြောခဲ့တာကိုကြည့်ပါခင်ဗျားတို့တွဲရေးခွဲရေးပဲပြောမနေနဲ့ဒီနှစ်ခုတည်းရှိတာမဟုတ်ဘူးခင်ဗျားတို့ဟာကကိုယ်ရင်ဘတ်ကိုကိုယ်မျက်နှာကိုဘဲခြေထောက်နဲ့ကာဏခံမလားညာခြေထောက်နဲ့ကာဏခံမလားမေးသလိုဖြစ်နေပြီတကယ်ကတတ္တရာတမျိုးယူရမှာတွဲရည်လည်းမကြိုက်ဘူးခွဲရည်လည်းလက်မခံဘူးလုံးဝလွတ်လပ်ရေးကိုတောင်းရမှာဒီလိုပေါ့လေတတ္တရာအတွေးနဲ့တတ္တရာအဖြေနဲ့ရှိဖို့လိုတယ်လို့ကျွန်တော်လူငယ်တွေနဲ့ဆွေးနွေးမိပါတယ်နောက်ဆုံးတော့လူငယ်တွေကိုကျွန်တော်ရေကမောကပြောခဲ့ပါတယ်တစုံတယောက်ကများမင်းတို့ကိုတစ်ခုကြိုက်တာတောင်းနိဗ္ဗာန်စုကိုယူမလားချစ်သူနဲ့ပေါင်းမလားတခုပဲကြိုက်တာရွေးဆိုရင်ဘယ်နဲ့လုံဝင်လဲလို့မေးခဲ့ရင်အခုဆိုရင်ဖြေနိုင်ရပြီလားလို့မေးတာလူငယ်တွေကတတ်တက်လက်ဖြေပါတယ်ဘယ်ရမလဲတဲ့နှစ်ခုလုံးရှိတဲ့ညီရှိကိုရှိရမယ်လို့ကျွန်တော်တို့ဖြေမှာပေါ့တဲ့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့စကားဝိုင်းအောင်မြင်ခဲ့တယ်လို့ယူဆပါတယ်